မြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးတော့အာဆီယံ2ကုစလေအနေနဲ့မြန်မာနိုင်ငံကိုတတိယအကြိမ်တွားရောက်ဖို့ပြင်ဆင်နေပြီးတော့မြန်မာနိုင်ငံကိုအကူအညီတွေပေးဖို့အတွက်သူရဲ့စူးစမ်းမှုတွေကိုလည်းလက်လျှော့မှာမဟုတ်ဘူးဆိုပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆုံခွန်ကသတင်းတောက်တွေကိုပြောပါတယ်။လာမယ့်စက်တင်ဘာလအစောပိုင်းမြန်မာနိုင်ငံကိုတတိယအကြိမ်တွားဖို့သူပြင်ဆင်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကအခြေအနေတွေကိုထင်းသိမ်းသိမ်းကင်တွယ်တွားဖို့လည်းသူကသတိပေးပြောဆိုပါတယ်
။ And I say it clearly publicly.If more executions are conducted, then things will have to be reconsidered.
လူသေရှင်ကြားကိုပြောပြပါပြီ။ဒီလိုမျိုးနောက်ထပ်ကွန်မြတ်တပ်ဖြတ်မှုတွေထပ်လုပ်မယ်ဆိုရင်တော့ချင်းတွေကိုပြန်စဉ်းစားသုံးသပ်ရပါလိမ့်မယ်။ကျွန်တော်တို့ရဲ့ရည်တည်ချက်ကိုပြန်သုံးသပ်ရပါလိမ့်မယ်။ဒီအတွက်အာဆီယံနိုင်ငံရဲ့ဝန်ကြီးကိုဦးစလုံးကသဘောတူထားပါတယ်ဆိုပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးလည်းဖြစ်မြမရေးအာဆီယံ2ကုစလေဖြစ်တဲ့ပရက်ဆောင်ခွန်ပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံလှူရှားသူ၄ဦးကိုတည်တံစီရင်ကွပ်မြက်ခဲ့တာကမြန်မာနိုင်ငံတည်ငြိမ်အေဂျင်စီဘုတ်အတွက်အာဆီယံရဲ့ကျူးပတ်မှုတွေကိုထိခိုက်စေခဲ့တယ်လို့လည်းသူကပြောပါတယ်။အာဆီယံလှည့်ကြောက်ဥက္ကဋ္ဌဖြစ်တောင်းယူထားတဲ့ကမ္ဘောဒီးယားနိုင်ငံဟာမြမကြီးအာဆီယံကအထူးကိုယ်စားလှယ်အဖြစ်လဲပရက်ဆုံခုံကိုခန့်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့အာဆီယံနိုင်ငံကြီးဝန်ကြီးများနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းမှာတော့မြမစစ်ကောင်စီတယောက်ခွင့်မရပါဘူး။မြမနိုင်ငံဘက်ကတိုးတက်ဖြစ်ထွန်းမှုတွေမမြင်ရသေးတော့စစ်ကောင်စီကိုအာဆီယံမှာကိုစားပြုခွင့်မပေးဘူး။အာဆီယံနိုင်ငံကြီးဝန်ကြီးတွေကသဘောထားအတူတူရှိတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကြုံလာတဲ့အကြမ်းဖက်မှုတွေနဲ့နိုင်ငံရေးချက်သေးတွေကိုဖြည့်ရှင်းဖို့မြန်မာရေးအာဆီယံဘုံသဘောထား၅ချက်ကိုစစ်ကောင်စီဥက္ကဋ္ဌအပါအဝင်အာဆီယံခေါင်းဆောင်တွေက2022ခုနှစ်အတွင်းမှာပဲတင်ပြတဲ့ချခဲ့တာပါ။ဒါကိုမြန်မာစစ်ကောင်စီဘက်ကလိုက်လျောဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံရောနိုင်ငံတကာကပါအပြစ်တင်ပါတယ်။မြန်မာစစ်ကောင်စီဥက္ကဋ္ဌကတော့ကပ်ဘေးနဲ့မငြိမ်သက်မှုတွေကြောင့်ဒီသဘောတူညီချက်တွေကိုအကောင့်ထဲဖော်ဖို့အတွက်မဖြစ်နိုင်ခဲ့တာပါဆိုပြီးတော့သူ့ရဲ့မိကုံးတင်မှာပြောဆိုခဲ့ပါတယ်ခင်ဗျာ။